ကုလသမဂ္ဂအတွင်းမှုကျေးဇူးမြန်မာနိုင်ငံဆိုင်ရာသူကိုယ်စားလှယ်ခရစ်စတင်ရှရနာပါဇင်နာကမြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအတွက်အရေးကြီးတဲ့အဓိကအချက်နှစ်ချက်ဟာဒီတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့နောက်ဒီအားလုံးပါဝင်ပြီးတော့တွေ့ဆုံဆွေးနွေးဖို့ဖြစ်တယ်လို့ပြောလိုက်ပါတယ်အဖြစ်ပေးအရေးယူနိုင်မှုဒီပထမခြေလှမ်းကတော့ယုံကြည်စိတ်ချတဲ့အချက်လက်ဒီကိုဆုံရဲရှာဖွေဖို့ဖြစ်တယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အစိုးရအပြင်သက်ဆိုင်အားလုံးအနေနဲ့လည်းအထူးသဖြင့်အမျိုးသမီးကလေးငယ်တွေပါဝင်တဲ့ဒုက္ခရောက်နေသူအယက်သားအလုံးရဲ့အကျိုးအတွက်အပြုသဘောဆောင်ဆွေးနွေးပြေရှားဖို့ကိုလည်းတိုက်တွန်းပါတယ်။ငင်းငင်းနဲ့စစ်မနဲ့နိုင်ငံရေးတိဆောင်ဆွေးနွေးမှုတွေကလည်းဒီပြဿနာကိုပြောဆိုဆွေးနွေးနိုင်မှာဖြစ်တဲ့အကြောင်းလည်းသူကထောက်ပြပါတယ်။အထူးကိုယ်စားလှယ်ပါဇင်နာရဲ့ခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆွတ်ကြည်ပါဝင်အစိုးရအဖွဲ့ဝင်တွေစစ်ဆက်ကောင်းဆောင်တွေတိုင်းနယ်နဲ့တိုင်းပြည်ဖွဲ့စည်းတွေနဲ့ဒီအယက်ဖက်ဖွဲ့စည်းတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။သူကရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးအစိုးရနဲ့ UNHCR UNDP ဖွဲ့ရကြနားလည်မှုစာချုပ်နဲ့ကြုံဆိုတဲ့အချက်တွေကိုစတင်အကောင့်ထဲပေါ်ဆောင်ရွက်ခဲ့တာတွေကိုတွေ့ရကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းမှာလွတ်လပ်စွာတွားရောက်နိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ်။ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာတော့ဒီဆေးဝါးနဲ့တခြားကူညီတွေလိုအပ်နေတဲ့အခြေအနေတွေကိုသတိထားမိကြောင်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။